ဒီစားတဲ့ခုနိုင်ငံရဲ့လာနဲ့ထိပြီးဆွေးဝဲကြရင်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကုန်သွယ်ရေးမူဝါဒနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝေဖန်မှုတွေကြောင့်မှဖြစ်ပေမဲ့သူ့ရဲ့မူဝါဒတိုင်းဆိုင်မှာယက်တိလိမ့်မယ်လို့သမ္မတအင်ရှူရာထိပ်တန်းစီပွားရေးအကြံပေးသူကပြောကြားလိုက်ပါတယ်။အမေရိကန်နဲ့G7နိုင်ငံတွေအကြတင်းမှမူဝါဒတစ်ခုမဟုတ်တစ်ခုရှိနေစေဖြစ်တယ န်ထေကြီးစုဘဲကိုအင်းရှင်ဖြစ်လက်ခံကျင်းပမဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာလို့နှူးစုံကလည်းစောက်ကြနေ့စနေနေ့နှစ်ရက်ပြည်လုံးမှာဆွေးနွေးပွဲမှာဆုံးဖြတ်ချက်ချဖို့အခက်တုံနေတယ်လို့ခံမှန်းလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောကြလာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်ဘက်ဂရင်းနဲ့ရောတရုတ်နဲ့မှာကုန်သွယ်ရေးစစ်ပွဲဖြစ်နေပြီဆိုတာကိုလည်းလယ်ရီကတ်လူကမြင့်ဆန်သွားပါတယ်ဒါပေမဲ့အမေရိကန်အလူသမားတွေနဲ့စစ်မှုလုပ်ငန်းတွေကိုကာကွယ်ဖို့လူအပ်တာတွေကိုတော့သူတို့ဆက်လုပ်သွားမယ်လို့လည်းပြောကြသွားပါတယ်